ပြည်နေငယ် EU ကနေခွဲထွက်ပြီးနောက်ပေါ်ဆောင်မဲ့29နိုင်ငံသဘောတူညီချက်ကိုပြည်ပပါလီမန်ကအတည်ပြုလိုက်ပါပြီ။ဒါဟာအဖွဲ့ဝင်28နိုင်ငံပါတဲ့ဥရောပအဖွဲ့ကြီးကပြည်တွင်ခွဲထွက်ရေးနှိမ့်ချက်ရှိလှုပ်ဆောင်လာခဲ့တဲ့အချိန်နောက်ဆုံးအထက်ကိုကြော်လာလိုက်နိုင်တာဖြစ်ပါလေ။ပြီးခဲ့တဲ့ပတ်က EU နဲ့သဘောတူခဲ့တဲ့စာချုပ်ကိုပြည်ပပါလီမန်က521မဲ53မဲနဲ့ဘူရူနီမှအတည်ပြုလိုက်တာပါ။ပြည်ထောင်စုအထက်လူတော်ကိုတင်ပြပြီးတဲ့နောက်မြန်မာပြည်အလင်းသက်ကအတည်ပြုလက်မှတ်ရေးထိုးမှဖြစ်ပါတယ်။ EU နဲ့ပြည်ထောင်စုနိုင်ငံအပြီးတိုင်းလမ်းကွဲမှုဟာ EU ဌာနချုပ်တူရှိဟာဘရက်ဆယ်မြို့ဒေသစံတော်ချင်းစာသာပရင်းနည်းမြသကောင်းရဲအချိန်မှာစတင်ပါလိမ့်မယ်။ဥရောပသမဂ္ဂဥက္ကဋ္ဌလီယန်းနဲ့ဥရောပကောင်စီဥက္ကဋ္ဌချားဖီရှာတို့ကဒီစာချုပ်ကိုဘူရူနီကလက်မှတ်ထိုးပြီးပြည်ထောင်တော်ဝင်လေဒတ်လီယန်းနဲ့ဒဏ္ဍာမျိုးစီတည်ဆောင်လာခဲ့တာဖြစ်ပါတယ်။ဥရောပကောင်စီဥက္ကဋ္ဌမြေချေကဒီသဘောတူညီချက်ဟာဥရောပသမဂ္ဂအတွင်းလမ်းနဲ့ချီအပြင်းထန်ညှိနှိုင်းမှုရဲ့ထူးခြားတဲ့စီလုံးညီညွတ်မှုပြရုပ်ဖြစ်တယ်လို့ပြောကြားလိုက်ပြီးဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကလည်းဒီစာချုပ်ဟာဗြိတိန်နဲ့ EU ကြားဒန်းတူညီများသောအချုပ်အခြာအာဏာနဲ့ဆက်ဆံရေးကိုဖော်ဆောင်နိုင်တာဖြစ်တယ်လို့ကြေညာပြောကြားလိုက်ပါတယ်ခင်ဗျာ။